ရှိခိုင်ပြည်နယ်ရင်းမြန်မာအစိုးရတပ်ဖွဲ့တွေနဲ့အေရှိခိုင်တပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသတွေမှာအစိုးရကအင်တာနက်ဆက်သွယ်မှုတွေဖြတ်တောက်လိုက်တာဟာမြန်မာဒီမိုကရေစီပြုတ်ပြင်ပြောင်းလဲရင်းနဲ့တည်ငြိမ်လွတ်လပ်ခွင့်အတွက်စိုးရိမ်စရာဖြစ်စေကြောင်းRSF နေစီမချတည်ထောင်မြအဖွဲ့ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးစုံစမ်းရေးမှူးရှန်ဟီလီအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပြည်တွင်းနိုင်ငံရေးအတိုင်းအဝန်ကပါဝေဖန်မှုတွေထွက်ပေါ်လာပြီးမှပဲ RSF ကလည်းအခုလိုထောက်ပြဝေဖန်လိုက်တာဖြစ်ပါတယ်အပြည့်အစုံကိုတော့ကိုစောဝင်းနိုင်ငံတင်ပြထားပါတယ်ရှင်
မြန်မာစိုးရတပ်ဖွဲ့တွေနဲ့အေရခိုင်တပ်မတော်တို့ကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေတဲ့ဒေသကမြို့နယ်ပေါင်း၈မြို့နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်အတွင်းကအင်တာနက်လိုင်းတွေကိုပြည်တော်စုအစိုးရပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကပြီးခဲ့တဲ့ဇွန်လ21ရက်နေ့မှာယာယီဖြတ်တောက်လိုက်ပြီးတဲ့နောက်နိုင်ငံတကာသတင်းလွတ်လပ်ခွင့်နဲ့လူ့ခွင့်ရေးဆိုင်ရာအဖွဲ့အစည်းတွေအပါအဝင်ပြည်ရင်းပြည်ပကနိုင်ငံရေးအတိုင်းဝိုင်းတို့ရဲ့ပြင်းထန်စွာဝေဖန်မှုတွေထွက်ပေါ်လာခဲ့တာပါ။ပြင်သစ်အခြေဆိုင် RSF နယ်စည်းမခြားသတင်းတောင်များအဖွဲ့ကလည်းအခုလိုအင်တာနက်ဆက်သွယ်ရေးလိုင်းတွေဖြတ်တောက်လိုက်တဲ့လုပ်ရဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်ကူးပြောင်းရေးလုပ်ငန်းတွေကိုထိခိုက်စေတယ်လို့အဖွဲ့ရဲ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာတာဝန်ကဒန်နီယယ်ဘတ်စတာကပြောပါတယ
် It is very worrying for the democratic transition the fact that the civil government acts on its own
ဒီကမြန်မာဒီမိုကရေစီပြည်ရင်ကြောင်းလည်းဤတွေ့ဆိုရရအလွန်ကောင်းပါတယ်စစ်တပ်ကလုပ်တာမဟုတ်ပဲပြည်သားဆိုရကအခုလိုအင်တာနက်ဆက်သွယ်မှုတွေကိုဖြတ်တောက်လိုက်တယ်ဆိုတဲ့ကိစ္စကအင်မတန်ဆိုးရစရာကောင်းပါတယ်ဒီမိုကရေစီအတွင်းကူးပြောင်းမှုတစ်ခုလုံးကိုချင်းချောင်နေတဲ့လူရဲ့ဖြစ်တာကြောင့်ဒီအင်တာနက်ဖြတ်တောက်လိုက်တဲ့လူရဲ့ဘလို့မှတရားမျှတမှုရှိဖို့လည်းလို့ရှုမြင်လို့မရနိုင်ပါဘူ
းစစ်ဖြစ်နေတဲ့နေရာတွေကဒေသတွင်းနဲ့နယ်မြေတည်ငြိမ်အေးချမ်းရေးတရားဥပဒေစိုးမိုးရေးနဲ့အများပြည်သူအကျိုးကိုထိခိုက်စေတဲ့အတွက်ဆိုတဲ့အကြောင်းပြချက်နဲ့အင်တာနက်ဝန်ဆောင်မှုတွေကိုယာယီဖြတ်တောက်ထားတဲ့ကာလအတွင်းဖုန်းခေါ်ဆိုမှုနဲ့ SMS စာတို့ဝန်ဆောင်မှုတွေကတော့ဆက်လက်ရှိနေမှာဖြစ်ကြောင်း MPT နဲ့ Telinor တို့ကရခိုင်ဒေသခံတွေကိုတယ်လီဖုန်းကတဆင့်အကြောင်းကြားစာတွေတင်ပို့ခဲ့ပါတယ်အခုလိုအင်တာနက်တွေဖြတ်တောက်လိုက်တာကသတင်းမီဒီယာလွတ်လပ်ခွင့်ကိုထိခိုက်စေနိုင်တယ်ဆိုတာကိုလည်းDaniel Buster ကပြောပါတယ
် We think that it's very dangerous not to let journalists report on that and to let Myanmar people
ဒီနေ့ဒီသားရအဖြစ်မှန်တွေကိုဒင်းတောက်တွေအနေနဲ့ဒင်းပို့ခွင့်ပြရအောင်ပြည်ပင်ထားတဲ့လောရအန်ဒီရှိပါတယ်ရခိုင်နဲ့ချင်းပြည်နယ်တွေကတာမန်ပြည်သူတွေကလည်းဒင်းရနိုင်မှုတွေအင်တာနက်ဟာအဓိကကြားရအခန်းကဏ္ဍမှာရှိနေပါတယ်လုံခြုံရေးအကြောင်းပြပြီးအင်တာနက်ဆက်သွယ်မှုကိုဖြတ်တောက်တာဘလို့မှအသေးပြန်မရှိပါဘူး
ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ပြည်ပကတွေနဲ့ဆက်နွယ်ပြီးလူမျိုးရေးတပ်ဖွဲ့တွေရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေရှိခဲ့တဲ့ဆိုတဲ့ဖြစ်စဉ်တွေပေါ်စုံစမ်းဖော်ထုတ်ဖို့စ조사ခဲ့ကြတဲ့ writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးဟာလည်းထောင်ဒဏ်နှစ်ရှည်ချမှတ်ခံခဲ့ရတဲ့အကြောင်းတင်းနောက်တွေလွတ်လပ်စွာသတင်းမယူရဲအောင်ဟန်တာတဲ့အနေနဲ့သူတို့မျိုးကိုဖမ်းဆီးအယူယူပြခဲ့ခြင်းဖြစ်ကြောင်း Daniel Buster ကပြောပါတယ်အခုလိုဆက်သွယ်ရေးလမ်းကြောင်းကိုဖြတ်တောက်လိုက်တဲ့အတွက်ပြည်ပကဖြစ်နေတဲ့ဒေသတွေကဖြစ်စဉ်အမှန်တွေကိုမြန်မာပြည်သူတွေနဲ့နိုင်ငံတကာအတန်းဝိုင်းကိုတင်ပြနိုင်ဖို့အခက်အခဲတွေဖြစ်သွားစေတယ်ဆိုတာကိုလည်းသူကပြောပါတယ်။ဒါကြောင့်လည်းနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာအစိုးရနဲ့တတိထားဆက်ဆံကြဖို့လိုအပ်ကြောင်းသူကပြောပါတယ
်။ So that's why we think that people around the world need to rethink their
ဒီလိုချင်နေရှိနေတာကြောင့်မြန်မာနိုင်ငံနဲ့ဆက်ဆံနေကြတဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့သူတို့ရဲ့ရည်ရွယ်ချက်အနေအထားတွေကိုပြန်လည်သုံးသပ်စေလိုပါတယ်။သူကရှင်တော့မြန်မာနိုင်ငံမှာလာမယ့်2020ခုနှစ်မှာရွေးကောက်ပွဲကျင်းပဖို့လည်းရှိနေပြန်တော့မြန်မာအစိုးရအနေနဲ့ဒီမိုကရေစီပြည်ရဲ့ကြောင်းလမ်းမှုတွေကိုတကယ်လို့လိုလားရှိတယ်ဆိုတော့ကိုပြသဖို့လိုအပ်တယ်လို့လည်းထင်ပါတယ
်။ RSF နယ်စည်းမခြားသတင်းတောင်များအဖွဲ့ရဲ့အစီရင်ခံစာအရမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာ2013ခုနှစ်ကနေ2018ခုနှစ်အကြား73ရာခိုင်နှုန်းတိုးတက်ကောင်းမွန်ခဲ့ပါတယ်။ဒါပေမဲ့2018ခုနှစ်နဲ့2019ခုနှစ်အတွက် RSF ကထုတ်ပြန်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာ9နေရာကျသွားခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။